Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်က2014ခုနှစ်ဇွန်လ6ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်တန်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ကဆက်မှုပဲပါခင်ဗျာ။အခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ရုရှားသမ္မတဗလာဒီမီပူတင်ဟာယူကရိန်းပြည်ပခန့်စတင်တဲ့အချိန်ကစလို့အနောက်အုပ်စုခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်ဖြစ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီးဟာမြန်မာနိုင်ငံကိုဒီကနေ့ထွက်ခွာသွားပြီဖြစ်ပါတယ်။ဖမ်းခံထားရတဲ့အမေရိကန်စစ်သားကိုတာလီဘန်အနေနဲ့လဲလှယ်တဲ့ကိစ္စအတွက်သူ့အနေနဲ့တောင်းပန်စရာမလိုဘူးလို့သမ္မတဥပမာကပြောလိုက်ပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုသားညုံနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေကိုကြီးညာပြီးနားဆင်ကြရမှာဒီကတော့ဒုတိယကမ္ဘာစစ်အတွင်းပြင်သစ်နိုင်ငံ Normandy ကမ်းခြေကိုမဟာမိတ်တွေတက်ရောက်ပြီးတော့သိမ်းယူခဲ့တဲ့ D-Day အနှစ်80ပြည့်အထိမ်းအမှတ်အကြောင်းအဲ့ဒီနောက်မှာဆိုရင်တော့
Yeah the choice is clear. Europeans have to stand up for
Brussels မြို့ G7 ထိပ်သီးညီလာခံမှာတက်ရောက်နေတဲ့ American သမ္မတ Barack Obama ရဲ့ပြောဆိုချက်ဖြစ်ပါတယ်။အပြည့်စုံနောက်ပိုင်းမှာနားဆင်ကြရပါမယ်ခင်ဗျာ။နောက်ပြီးတော့မြန်မာနိုင်ငံမှာစစ်မှန်တဲ့အပြစ်ခတ်ရပ်ဖို့အတွက်နိုင်ငံရေးဆွေးနွေးမှုတွေလိုအပ်နေပြီးတော့အဲ့လိုနိုင်ငံရေးဆွေးနွေးဖို့အတွက်တိုက်ပွဲတွေလျှော့ချနိုင်မှာဖြစ်မယ်ဆိုပြီးတော့ American ပြည်ထောင်စုမှာလက်တလို့ရောက်ရှိနေတဲ့ကချင်နိုင်ငံရေးပါတီတစ်ခုရဲ့ခေါင်းဆောင်ဖြစ်တဲ့ဥကွန်ဂရောင်အောင်ခန့်က VOA ကိုပြောဆိုလိုက်တဲ့ဆိုတဲ့သတင်းလွှာစာရတွေကိုနားဆင်ရမှာဖြစ်တယ်လို့ KNU ခေါင်းဆောင်ဒီကသူရဥွှေမန်းနဲ့တွေ့ဆုံတဲ့အကြောင်းလဲသတင်းပေးပို့ချက်မှာကြားမှာဖြစ်ပါတယ်။ဒါအပြင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေကြကျမ်းမာရေးနဲ့တိုင်းရင်းသားသတင်းလွှာစာရတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့ကိုဇော်ဝင်းလန်နဲ့ကိုတားညုံဦးတို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီပူတင်ဟာယူကရိန်းပြည်ပခန့်စတင်တဲ့အချိန်ကစလို့အနောက်အုပ်စုနိုင်ငံတွေကခေါင်းဆောင်တွေနဲ့ပထမဆုံးအကြိမ်ဖြစ်ကြာသပတေးနေ့ကမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဒီ day လို့ခေါ်တဲ့ဒုတိယကမ္ဘာစစ်အတွင်းကပြင်သစ်နိုင်ငံ Normandy ကမ်းခြေမှာဂျာမန်တပ်ဖွဲ့တွေကိုမဟာမိတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်တိုက်ခတ်တဲ့နေ့အထိမ်းအမှတ်နှစ်ပတ်လည်အခမ်းအနားကိုနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်တဲ့အချိန်ခုလိုတွေ့ဆုံကြတာဖြစ်ပါတယ်။နှစ်ပေါင်း20ကျော်အတွင်းရုရှားမှာပါပဲအနောက်အုပ်စုခေါင်းဆောင်တွေအနေနဲ့ American သမ္မတဗရက်ကိုဘာမာတို့ Brussels မြို့မှာတွေ့ဆုံကြပြီးနိုင်ပိုင်းအကြာမှာပဲဗြိတိသျှဝန်ကြီးချုပ် David Cameron ပြင်သစ်သမ္မတ François Hollande နဲ့သမ္မတပူတင်ပဲရစ်မြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာခွဲထွက်ရေးအတွက်တောင်းဆိုလှုပ်ရှားနေကြသူတွေကိုရုရှားကထောက်ပံ့ပေးနေတဲ့အပေါ် G7 လို့ခေါ်တဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကခေါင်းဆောင်တွေပြုလုပ်တဲ့ဆွေးနွေးပွဲအတွင်းရုရှားအပေါ်ပြစ်တင်ဝေဖန်လိုက်ကြပါတယ်။ရုရှားအစိုးရအနေနဲ့အစ်စ်ရွေးကောက်တင်မြှောက်ခံထားရတဲ့ယူကရိန်းသမ္မတနဲ့တိုက်ရိုက်ဆွေးနွေးညှိနှိုင်းပြီးရုရှားဘက်ကနေယူကရိန်းနိုင်ငံအတွင်းမှာရှိနေတဲ့ခွဲထွက်ရေးသမားတွေထံလက်နက်တွေတင်ပို့နေတာကိုရပ်တန့်ပစ်ဖို့အတွက်လည်းသမ္မတဥပမာကနောက်ပိုင်းမှာတောင်းဆိုခဲ့ပါတယ်။မေလ25ရက်နေ့မှာကျင်းပခဲ့တဲ့ယူကရိန်းသမ္မတရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုမဲ့အကြောင်းရုရှားအစိုးရကပြောဆိုခဲ့တာကိုလည်းအနောက်အစုခေါင်းဆောင်တွေရဲ့စီးပွဲအတွင်းမှာမတန့်တင်ခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ယူကရိန်းနိုင်ငံတဲကခွဲထွက်ရေးသမားတွေကိုဆက်လက်ထောက်ခံပေးနေအောင်မယ်ဆိုရင်တော့နောက်ထပ်စီးပွားရေးပိတ်ဆို့အရေးယူမှုတွေနဲ့အခုသတင်းပတ်အတွင်းရင်ဆိုင်ရနိုင်တယ်လို့သမ္မတဥပမာကသတိပေးပြောကြားခဲ့ပါတယ်။
အမေရိကန်တပ်ချက်ကြီးဘိုးဘတ်ဒယ်လွတ်မြောက်ဖို့အတွက်တာလီဘန်ကျင်းသား9ဦးနဲ့လဲလှယ်လုပ်ရတဲ့ကိစ္စအတွက်သူ့အနေနဲ့တောင်းပန်စရာမရှိပါဘူးလို့အမေရိကန်သမ္မတဥဘာမားကတုံ့ပြန်သွားပါတယ်။အခုလိုမျိုးကျင်းသားလဲလှယ်လုပ်တဲ့ကိစ္စရက်နဲ့ပတ်သက်ပြီးတော့သမ္မတဥဘာမားအဆွေအပေါ်မှာအပြင်းထန်ကူဝေဖန်မှုတွေရှိခဲ့တာပါ။အမေရိကန်စစ်သေးတာပဋိကျုပ်တူအနေနဲ့ဘတ်ဒယ်ကိုနေအိမ်ပြန်နိုင်ဖို့အတွက်သူ့မှာတာဝန်ရှိတယ်လို့မစ္စတာဥဘာမားကသတင်းတောက်တွေကိုအခုဒီကြာရေးနေ့မှာပြောဆိုခဲ့ပါတယ်။ဘဂဒဲရဲ့စိုးရွားလာနေတဲ့ကျမကြီးအတွက်စိုးရင်ရတာကြောင့်သူ့အစိုးရအဖွဲ့အနေနဲ့အခုဒီအခွင့်အလမ်းကိုအမိရယူလိုက်တာဖြစ်တယ်လို့သမ္မတဥဘာမားကပြောသွားပါတယ်။ဘဂဒဲဟာတာလီဘန်တွေလက်ထက်မှာ9နှစ်ကြာဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။သူဟာအာဖဂန်နစ္စတန်စစ်မြေပြင်ကိုရောက်လို့မကြသေးခင်မှာပဲ2009ခုနှစ်တုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဘလို့ဖမ်းမိတယ်လဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်မှုတွေကတော့ရှိပါတယ်။အချို့ကတော့သူ့ကိုတက်ကနေပြီးတော့ထွက်ပြေးလက်နက်ချသူဆိုပြီးတော့ဝေဖန်ပစ်တင်မှုတွေရှိနေပါတယ်ခင်ဗျာ။
ဘိုကိုဟာရမ်စစ်တွေးကြောအဖွဲ့ဝင်လို့ယူဆရတဲ့တင်နာသမားတွေကနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကကြေးရွာတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီတေဆုံးသွားခဲ့ပါတယ်။အခုသတင်းပတ်အတွင်းအခုလိုတိုက်ခိုက်တာဒါဟာ၄ချိန်မြောက်ဖြစ်တယ်လို့ဆိုပါတယ်။စစ်ဝတ်စုံတွေဝတ်ထားတဲ့သူတွေကဘော်နိုပြည်နယ်အတွင်းကဘာဒါရီကြေးရွာကိုဝင်ရောက်လာပြီးတော့တရားဟောဆရာကတရားဟောတာကိုနားထောင်ကြဖို့ရွာသားတွေကိုဘရူးနေမှာခေါ်ထုတ်ခဲ့တယ်လို့ဒေသခံတွေက VOA ဟောက်စာသတင်းဌာနကိုပြောပါတယ်။ရွာသားတွေစုမိတဲ့အခါမှာတင်နာသမားတွေကပြစ်တက်ခဲ့တယ်လို့ဆိုပါတယ်။ကိုဇာခိုင်အတွင်းမှာလဲဘိုကိုဟာရမ်လို့မတင်ကသူစစ်သွေးကြွတွေကတင်းလာတဲ့အင်္ဂါနေ့တွေမှာရွာသားတွေကိုအလားတူပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဆိုပါတယ် ရာနဲ့ချီတဲ့ရွာသားတွေအဲ့ဒီနီးနဲ့အသက်ခံခဲ့ကြပြီးအိမ်တွေအများပြားလည်းမိရှုသွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အနီနာကအတမဝါမက်ဒါဂါလီနဲ့ဝါကပလာပြည်နယ်အတွင်းကမြို့တွေမှာလည်းဂျာတာပရိနေကအလားတူတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။တိုင်းပြည်အရှေ့မြောက်ပိုင်းဒေသမှာအရေးပေါ်အခြေအနေကြီးညာပြီးထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေတိုးချက်ချထားတဲ့ကြားကပဲနိုင်ဂျီးရီးယားအစိုးရအနေနဲ့ဘိုကိုဟာရမ်အဖွဲ့ကိုထိန်းချုပ်နိုင်ခြင်းမရှိဘဲဖြစ်နေတာပါ။
အီရန်နိုင်ငံမြောက်ပိုင်းဆမာရာမြို့မှာအီရတ်စစ်သွေးကြော်တွေတိုက်ခိုက်မှုတစ်ခုကြောင့်ရဲတပ်သား9ဦးထက်မနည်းသေဆုံးသွားပါတယ်။အဲဒီနောက်ရဟယင်ဘုံကနေပြီးတော့ဆက်တနတ်တွေနဲ့တပုံတွေကိုခုခံပစ်ခတ်ခဲ့ရပါတယ်။စစ်သွေးကြော်တွေဟာပစ်ကတ်ကားတွေနဲ့မြို့ရင်းကိုဝင်လာပြီးတော့စစ်စေးဂိတ်တွေရဲစခန်းတွေကိုတိုက်ခိုက်ရာကနေဂျန်နာဘီနီအစောပိုင်းမှာတိုက်ပွဲတွေဖြစ်သွားခဲ့တယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။မြို့ထဲကိုဝင်ရောက်ပြီးတဲ့နောက်တော့နေရာတော်များများကိုတပုံတွေကသိမ်းယူထားပါတယ်။ကြီးမားတဲ့တိုက်ပွဲတွေအပြန်အလှန်ဖြစ်တာမို့လို့နှစ်ဖက်စလုံးမှာထိခိုက်တွေလည်းရှိခဲ့ပါတယ်။စစ်သွေးကြော်တွေကိုပြန်မောင်းထုတ်နိုင်ဖို့အတွက်အီရတ်ကနေပြီးတော့ဒီအစိုးရကအထူးတပ်ဖွဲ့တွေကိုတိုက်ခတ်ရေးရဟယင်တွေနဲ့အတူဆာမာရာမြို့ကိုတက်ကူဆစ်လုခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်အခုချိန်မှာတော့ဒီမြို့အစွန်ဖျားတွေမှာတိုက်ပွဲငယ်တွေရှိနေတာကလွဲပြီးတော့ဆာမာရာမြို့ကနေပြီးတော့တနသမားတွေကိုမောင်းထုတ်လိုက်နိုင်ပြီလို့ရဲကနေပြီးတော့ပြောပါရယ်ခင်ဗျာ
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာနိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ဖို့အတွက်ဇွန်လ5ရက်နေ့ကအမေရိကန်နိုင်ငံကနေရန်ကုန်မြို့ကိုထွက်ခွာသွားပြီးဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။ ASEAN အဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံမှာဇွန်လ9ရက်ကနေ9ရက်နေ့အထိအရှေ့အာရှထိပ်သီးဆွေးနွေးပွဲအပြင် ASEAN ဒေသရင်းဆွေးနွေးပွဲမြေခေါင်မြေဝန်းဒေသနဲ့အောက်ပိုင်းမြေခေါင်မြေဝန်းဒေသမိတ်ဆွေနိုင်ငံများဆွေးနွေးပွဲတွေကိုတက်ရောက်ဖို့အတွက်တွားရောက်တာလည်းဖြစ်ပါတယ်အမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူသုံးပွင့်ဆိုင်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်ဒါအပြင်လက်ထောက်နိုင်ငံရဲ့ဝန်ကြီးရက်ဆယ်ဟာဇွန်လ10ရက်နေ့မှာကျင်းပမဲ့အမေရိကန်အာဆီယံအဖွဲ့အစည်းပြုလုပ်မဲ့ဆွေးနွေးပွဲကိုလည်းဥဆောင်ကျင်းပသွားမှာဖြစ်ပါတယ်အဲ့နောက်မှာတော့ရှစ်တောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ YSEAL အပါအဝင်ထူးချွန်တဲ့မြန်မာလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအာဆီယံရဲ့အနာဂတ်ကိုလူငယ်တွေအနေနဲ့ဘယ်လိုကူညီလှုပ်ဆောင်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်
ဗုဒ္ဓဘာသာကကြောက်ခဲ့တဲ့နှစ်စိတ်ပြည့်တရားနာမင်ရင်ပြင်အကြမ်းဖက်နှိမ့်နှင်းမှုမတိုင်ခင်မှာဖမ်းဆီးခြင်းခံရတဲ့တက်ကြွလှုပ်ရှားသူတွေကိုတရုတ်ကအခုပြန်ပြီးတော့စပြီးလွှတ်ပေးနေပါတယ်။မနေ့ကတိုက်ခန့်လှုပ်ရှားသူ3ဦးထက်မနည်းကိုရဲကဘေကျင်းမှာပြန်လွှတ်ပေးလိုက်တယ်လို့လူခွင့်ရှိနေရှန်ဘိုဂျွန်က VUE Mathering ဌာနကိုပြောပါတယ်။သူတို့3ဦးဟာလွန်ခဲ့တဲ့နှစ်စိတ်ကဒီတရားနာမင်ရင်ပြင်မှာဒီမိုကရေစီလှုပ်ရှားသူတွေနှိမ့်နှင်းခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတစ်ခုကိုတက်ရောက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လတုန်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့သုံးစလုံးလွတ်မြောက်လာတယ်ဆိုတာကိုမိသားစုဝင်တွေကအတည်ပြုပါတယ်။ဘေးကင်းစွာနဲ့နေအိမ်ကိုပြောင်းရောက်လာကြတယ်လို့ဆိုပါတယ်။တရားနာမင်ရင်ပြင်နှစ်ပတ်လည်းမတိုင်ခင်ရဲသတင်းပတ်တီအတွင်းမှာပဲဒါဇင်နဲ့ချီတဲ့တိုက်ခန့်လှုပ်ရှားသူတွေဟာအချို့ဖမ်းဆီးခံရပါတယ်အချို့နေအိမ်မှာကျေကျုပ်ချခံထားရပါတယ်။အဖမ်းခံရသူတော်များများကတော့အခုနေအိမ်ကိုပြောင်းရောက်နေကြပြီလို့သိရပါတယ်။တရုတ်ဆွေရဟာနှစ်ဆင်လူလူပါပဲ။အခုလိုမျိုးဒီဂျွန်လ၄ရက်နှစ်ပတ်လည်းမတိုင်ခင်မှာဒီကိစ္စဒီဖြစ်ရတဲ့ပတ်သက်ပြီးတော့မပြောမဆိုနိုင်အောင်လို့တိုက်ခန့်တွေကိုဖမ်းဆီးထိန်းသိမ်းလေးရှိပါတယ်။နှစ်ပတ်လည်ကာလပြီးရင်တော့များသောအဖြစ်ပြန်လွတ်လာလေးရှိပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်တွင်ပြီးခဲ့တဲ့သတင်းပတ်ထဲမှာဗီယက်နမ်ငါးဖမ်းတင်မော်ရှင်ကိုတရုတ်ရစ်တပ်တင်မော်ကတိုက်ခိုက်နှိမ်ယူလိုက်တဲ့ဗီဒီယိုအခွေကိုဗီယက်နမ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။ဗီယက်နမ်မြို့သားရုပ်မြင့်တညာဌာနကပြသလိုက်တဲ့အဲ့ဒီဗီဒီယိုထဲမှာတရုတ်နိုင်ငံကယနေ့တူးစဉ်လာချထားတဲ့အငင်းပွားနေတဲ့ရေပိုင်နဲ့အတွင်းဗီယက်နမ်ငါးဖမ်းတင်မော်နှစ်ရှင်ကိုတရုတ်တင်မော်ကပထမခွဲထုတ်လိုက်ပြီးဒဇင်းကိုဝင်ရောက်တိုက်ခိုက်လိုက်တဲ့အတွက်နှိမ်ယူသွားတာပါဝင်ပါတယ်။ဗီယက်နမ်တင်မော်တွေကသာအကြမ်းဖက်တိုက်ခိုက်ခဲ့ခြင်းဖြစ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီက VOA ဗီဒီယိုနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကတုံ့ပြန်ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်တော်စုမှပြီးခဲ့တဲ့သတင်းပတ်တွင်အလုလက်မဲ့ကြီးလျှောက်ထားမှုအနေငယ်တိုးလာရဆိုပေမဲ့အမေရိကန်စီးပွားရေးကတော့တဖြည်းဖြည်းနဲ့တိုးတက်လာနေတယ်လို့စီးပွားရေးစစ်တမ်းသစ်တစ်ခုမှဖော်ပြပါရတယ်။အလုသမားဝန်ကြီးဌာနကနေပြီးတော့ထုတ်ပြန်တဲ့အဲဒီအစင်ကစားတဲမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာအလုလက်မဲ့အာမခံကြီးလျှောက်ထားသူဟာ8000ရှိပြီးတော့တနင်္ဂနွေလုံးတိုင်းတာမှာအခုဆိုရင်3,300,000ရှိတယ်လို့ဖော်ပြပါရတယ်။ဒါပေမဲ့လည်းဒါဟာဆိုလို့ရှိရင်9နှစ်အတွင်းမှာအနည်းဆုံးဖြစ်သွားတာလို့ဆိုပါရတယ်။စစ်သန်းတစ်နှစ်ခုမှာတော့လာမယ့်လတွေအတွင်းမှာအမေရိကန်အလုတ်ကန်ဈေးကွက်တိုးတက်လာမယ်ဆိုပြီးတော့ခန့်မှန်းထားပါရတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေကအမှုဆောင်အရာရှိတွေအနေနဲ့ကတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးအပြုသဘောမြင်တာဟာပြီးခဲ့တဲ့စီးပွားရေးအကြက်ရိုက်မှုဖြစ်ပြီးခဲ့ကဆိုရင်တော့ဒါဟာပထမဆုံးဖြစ်တယ်ဆိုပြီး American Institute of Certified Public Accountants လေးလာချက်မှာဖော်ပြပါရတယ်။ နောက်ထပ်စစ်တမ်းတစ်ခုမှလည်းအလုပ်လက်မဲ့နှုန်းဟာလာမယ့်နှစ်မှာ6ရာခိုင်နှုန်းအထိကိုကျဆင်းမယ်ဆိုပြီးခန့်မှန်းထားပါတယ်။ဒီလိုမျိုးအမေရိကန်စီးပွားရေးပြန်လည်ကောင်းမွန်လာတဲ့အကြောင်းအမေရိကန်ဗဟုပန်အနေနဲ့နောက်နှစ်မှာအတိုးနှုန်းမြင့်ဖို့အတွက်ဆလာနိုင်တယ်ဆိုပြီးတော့လည်းစစ်တမ်းကခန့်မှန်းထားပါတယ်ခင်ဗျာ
။ Brisbane မှာကျင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲမှာရုရှားက Maria Sharapova က Final တက်သွားပြီဖြစ်ပါတယ်။ Chatabrini နဲ့ကအမျိုးသမီးတူအချင်း Semi Final ပွဲတွေကိုကစားကြတာမှာပထမ Semi Final မှာ Sharapova ကကနေဒါက Eugenie Bouchard ကို4-6, 5-6 နဲ့အနိုင်ရပြီးဖိုင်နယ်ကိုတက်သွားတာဖြစ်ပါတယ်။ဒါဟာ2012ခုနှစ်ပြင်သစ် Open Champion Sharapova အတွက်ဖိုင်နယ်ကိုနောက်တစ်ကြိမ်ထပ်တက်ခြင်းလည်းဖြစ်ပါတယ်။ဒုတိယ Semi Final မှာတော့ Romania က Simona Halep က Germany က Andrea Petkovic ကို6-6, 6-6နှစ်ပွဲနဲ့အပြတ်အနိုင်ရသွားပါတယ်။ဒါဟာ Halep အတွက်တော့ပထမဆုံး Grand Slam ပွဲလည်းဖြစ်ပါတယ်။ဒါကြောင့် Sharapova နဲ့ Halep တို့စနေနေ့ကျရင်ဖိုင်နယ်မှာဘောလုံးကြမှာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလှန်နဲ့ကုသားညွန့်ဦးတို့ပြောပြသွားကြတာဖြစ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုဆက်ပြီးတော့တင်ပြပေးပါမယ်ယူကရိန်းနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲဟာဒီကမှာခင်ဗျာယူကရိန်းနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာညဉ့်ညမ်းရေးအတွက်အခွင့်အလမ်းတစ်ခုဖြစ်စေနိုင်တယ်ဆိုပြီးတော့ G7 လို့ခေါ်တဲ့ဆက်မှုဖွံ့ဖြိုးပြီးဒီမိုကရေစီနိုင်ငံကြီး9နိုင်ငံခေါင်းဆောင်တွေကမကြသေးခင်ကကြိုဆိုလိုက်ကြပါတယ်နောက်ပြီးတော့ထွက်ပေါ်လာတဲ့အစိုးရအသစ်နဲ့ဆွေးနွေးညှိနှိုင်းမှုပြုလုပ်ဖို့ရုရှားနိုင်ငံကိုတိုက်တွန်းလိုက်ပါတယ်တချိန်တည်းမှာပဲဘရက်ဆယ်မြို့မှာကျင်းပနေတဲ့ထိပ်သီးအစည်းအဝေးမှာတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့ရုရှားအစိုးရအနေနဲ့ယူကရိန်းနိုင်ငံအတွင်းဝင်ရောက်ဆွတ်ဖက်နေမှုတွေကိုမရက်တန့်ခဲ့ရင်အရေးယူပိတ်ဆို့မှုတွေအစ်စ်တွေထပ်မံပြီးတော့ပြုလုပ်မယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတနဲ့အတူဥရောပခီးစဉ်မှာလိုက်ပါတော့တဲ့ VOA သတင်းတောက်လူးစ်ရမရက်စ်ပေးပို့ထားတဲ့သတင်းကိုနားဆင်ကြပါခင်ဗျာ
။ G7 အဖွဲ့ကြီးရဲ့ထိပ်သီးအစည်းအဝေးမှာရုရှားနိုင်ငံအနေနဲ့ယူကရိန်းနိုင်ငံမတီးမငင်ဖြစ်အောင်လှုပ်ဆောင်နေမှုတွေမရက်ဘူးဆိုရင်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေချမှတ်နိုင်ရင်းနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချဖို့အတွက်ဥရောပနိုင်ငံတွေရဲ့အစိုးရတွေအနေနဲ့အကြိုက်ရိုက်နေတယ်ဆိုတာကိုမီးမောင်းထိုးပြသနေပါတယ်။ရုရှားနိုင်ငံအနေနဲ့သူ့ရဲ့အမူအကျင့်ကိုပြုပြင်တယ်ဆိုတာကိုတော့အားလုံးကသဘောတူကြပါတယ်။နောက်ပြီးရုရှားနိုင်ငံရဲ့စီးပွားရေးကိုအဓိကပြစ်မှတ်ထားတဲ့ရေးယူပိတ်ဆို့မှုအစ်စ်တွေချမှတ်မယ်ဆိုပြီးတော့ချိန်ချောက်ထားကြပါတယ်။ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ပူးတက်ပြီးတော့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဘရက်အိုဘားမားကရုရှားနိုင်ငံနဲ့ကုန်သွယ်မှုအများပြပြုလုပ်ထားတဲ့နိုင်ငံတွေအနေနဲ့စီးပွားရေးနဲ့ဆိုင်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုသူနားလည်ကြောင်းဒါပေမဲ့ရုရှားနိုင်ငံဘက်ကအကျင့်သိက္ခာနဲ့စံနမူနာထားရမယ့်အရာတွေပေါ်မှာဖောက်ဖျက်မှုတွေကိုလက်မခံနိုင်ဘူးဆိုတာကိုပြသကြရလိမ့်မယ်လို့ပြောလိုက်ပါတယ
်။ Yeah, the choice is clear. Europeans have to stand up for
ရွေးချယ်မယ့်ကိစ္စရှင်းပါတယ်။ဥရောပသားတွေအနေနဲ့စီးပွားရေးအဆင်မပြေမှုတချို့ရှိခဲ့တာတောင်မှအဓိကနဲ့စံနမူနာပြလှုပ်ဆောင်မှုကိုခိုင်ခိုင်မာမာယက်တီလှုပ်ဆောင်တာပဲဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ G7 အဖွဲ့ဝင်နိုင်ငံတွေအပေါ်တက်ရောက်မှုနည်းပြီးတော့ရုရှားနိုင်ငံကိုကြဲကြဲပြန့်ပြန့်အကျိုးတက်ရောက်မှုတွေဖြစ်စေနိုင်တဲ့အရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့နီးလန်းရှာဖွေနေတယ်လို့လည်းသမ္မတအိုဘားမားကပြောဆိုပါတယ်။မစ္စတာအိုဘားမားအနေနဲ့အထူးစိတ်ပူတာကတော့ပြင်သစ်နိုင်ငံဖြစ်ပြီးစစ်သည်မော်တွေတိစောက်ဖို့အတွက်သဘောတူညီမှုပြုလုပ်ထားလို့ဖြစ်ပါတယ်။ G7 ထိပ်သီးညီလာခံအပြီးပဲရစ်မြို့မှာညစာဆိုင်ရင်တွေ့ဆုံရမှာအဲ့ဒီကိစ္စကိုဆွေးနွေးကြပါလိမ့်မယ်။အမေရိကန်သမ္မတနဲ့ဗြိတိသျှဝန်ကြီးချုပ်နှစ်ဦးစလုံးဟာယူကရိန်းနိုင်ငံရဲ့သမ္မတအဖြစ်ပက်ထရိုပိုရှန်ကိုကိုရွေးချယ်တင်မြှောက်ခံခဲ့ရတဲ့အပေါ်ကြိုဆိုလိုက်ကြပါတယ်။ဒါဟာရုရှားနိုင်ငံနဲ့တန်တမာရေးအရာဆက်ဆံမှုအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ပြောပါတယ်။မစ္စတာကင်မရွန်ကတော့ရုရှားနိုင်ငံအနေနဲ့ပိတ်ဆို့အရေးယူမှုမခံရအောင်ယူကရိန်းနိုင်ငံနဲ့ဆက်ဆံရေးကိုအမြန်ဆုံးလှုပ်ဆောင်သင့်တယ်လို့ဒုံးတိတိပဲပြောဆိုခဲ့ပါတယ
်။ President Putin must recognize the legitimate election.The President Poroshenko
ရုရှားသမ္မတပူတင်အနေနဲ့မစ္စတာပိုရိုရှန်ကိုကိုသမ္မတအဖြစ်တရားဝင်ရွေးကောက်တင်မြှောက်လိုက်တာကိုအသိမှတ်ပြုရမယ်။သူ့အနေနဲ့ယူကရိန်းနိုင်ငံအတွင်းကိုနေဆက်ဖြတ်ကျော်ပြီးလက်နက်တွေတင်ပို့နေတာကိုရပ်တန့်ရမယ်။ရုရှားနိုင်ငံအနေနဲ့ခွဲထွက်ရေးသမားတွေအပေါ်ထောက်ပံ့နေမှုတွေကိုရပ်တန့်ရပါလိမ့်မယ်
။သမ္မတအိုဘားမားရဲ့ဦးတည်ချက်ကတော့ G7 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကနေရုရှားနိုင်ငံကိုပို့ပြီးတော့အထူးကြအောင်ပြုလုပ်ဖို့နဲ့လိုအပ်လာရင်ဥရောပနိုင်ငံတွေအနေနဲ့ထိရောက်တဲ့အရေးယူပိတ်ဆို့မှုတွေချမှတ်နိုင်မှုဖြစ်ပါတယ်။တကယ်တော့ဒီထိပ်သီးအစည်းအဝေးဟာ G8 အစည်းအဝေးဆိုပြီးတော့ရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေဆိုရှီမှာသမ္မတမစ္စတာပူတင်ကနေကမကထလုပ်ပြီးတော့ကျင်းပပေးဖို့စီစဉ်ထားတာပါရုရှားနိုင်ငံကခရိုင်မီးယားဒေသကိုဝင်ရောက်ပြီးတော့သိမ်းပိုက်လိုက်တဲ့အတွက်စီးပွားရေးအင်အားကြီးနိုင်ငံတွေကရုရှားရဲ့ဖိတ်ခေါ်မှုကိုပယ်ချခဲ့ပြီးအစည်းအဝေးကိုဘရပ်ဆယ်မှာပြုလုပ်ဖို့ဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်ဒါပေမဲ့ဒီခီးစဉ်တွင်ရုရှားအစိုးရကိုအထူးကြံဖြစ်စေရေးကိစ္စမှာသမ္မတအိုဘားမားလိုမျိုးG7 နိုင်ငံတွေရဲ့ခေါင်းဆောင်တွေအားလုံးကတူညီတဲ့စိတ်အားထက်သန်မှုတွေမရှိကြဘူးတွေ့ရပါတယ်။ တမရအိုဘားမားကိုရုရှားတမရပူတင်တို့နှစ်ယောက်စလုံးတောက်ကြနေပြင်သစ်နိုင်ငံမှာကျင်းပမဲ့ဒီဒေးအခမ်းအနားကိုတက်ရောက်ကြမှာဖြစ်ပါတယ်ဒါပေမဲ့သူတို့နှစ်ယောက်တွဲဆုံဖို့အစီအစဉ်မရှိပါဘူးတခြား G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကတော့မစ္စတာပူတင်နဲ့တီးတန့်တွေ့ဆုံဖို့စီစဉ်ထားကြပါတယ်။မစ္စတာအိုဘားမားကတော့ G7 ထိပ်သီးအစည်းအဝေးအဆုံးပိတ်မှာယူကရိန်းနိုင်ငံအရေးကြောင့်ဖြစ်ပေါ်လာတဲ့တင်းမာမှုတွေရော့ကျသွားလိမ့်မယ်လို့မြင်နေအကြောင်းပြောပါတယ်။မကြခင်ကယူကရိန်းနယ်စပ်မှာရှိတဲ့ရုရှားတပ်တွေပြန်လည်ရုပ်သိမ်းကြတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတကမစ္စတာပူတင်အနေနဲ့ကောင်းမွန်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ပြီးပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေချမှတ်တဲ့အဆင့်အထိရောက်လိမ့်မယ်လို့မထင်တဲ့အကြောင်းပြောဆိုပါတယ်။တောက်ကြနေကျင်းပမဲ့နော်မန်ဒီကမ်းခြေဝင်ရောက်တက်ခတ်မှုနှစ်ပတ်လည်အခမ်းအနားမှာရုရှားခေါင်းဆောင်ဟာရွေးကောက်ခံယူကရိန်းသမ္မတအသစ်နဲ့တွေ့ဆုံနိုင်ပွဲရှိတယ်လို့ပြည်သက်သမ္မတဖန်ဆွာဟော်လန်ကပြောဆိုပါရတယ်။အဲ့ဒီလိုသာဖြစ်ခဲ့ရင်နှစ်နိုင်ငံကြားဆက်ဆံရေးကိုစိစက်ညှိနှိုင်းမှုအခွင့်အလမ်းရှိတယ်လို့လည်းပြောဆိုပါရခင်ဗျာ။
သရရှိမှာခင်ဗျာမြန်မာနိုင်ငံမှာကိုယ်ခွေရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဆိုတာကိုပြည်သူအများစုရှိလေ့လာအကြံပြုနိုင်ရန်ဆိုပြီးတော့ထုတ်ပြန်ကြေညာထားတာတွေ့ရပါတယ်ဒီဥပဒေဟာမြန်မာနိုင်ငံအတွက်တကယ်လိုအပ်ပါသလားဒီဥပဒေကြောင့်ဘယ်လိုကောင်းကျိုးဆုပ်ဖြစ်တွေဖြစ်လာနိုင်တယ်လို့သောရရှိမြတ်ထင်ကြပါသလဲခုလာမယ့်စနေညတရရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာရဲ့ဖုန်းနံပါတ်က2323992994fax number 2323992992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။စနေညဘက်မှာထုတ်လွှင့်မဲ့တိုက်ရိုက်လေးလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုလေနိုင်ငံကသတင်းလော်တဲ့ပုဂ္ဂိုလ်ဆက်ပါမယ်ဒုတိယကမ္ဘာစစ်အတွင်းပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေကိုမဟာမိတ်တပ်တွေတက်ရောက်ပြီးတော့သင်းယူနိုင်ခဲ့တဲ့ D-Day အထိမ်းမှတ်190ပြည့်အခမ်းအနားကိုအခုဇွန်လ6ရက်နေ့မှာကမ္ဘာတစ်ဝှမ်းမှာကျင်းပပြုလုပ်ကြမှာဖြစ်ပါတယ် D-Day ဟာဒုတိယကမ္ဘာစစ်ရဲ့အချိုးကွေတစ်ခုဖြစ်ပြီးတော့တမိုင်းကိုပါပြောင်းလဲပစ်ခဲ့တာပါဒီအမှတ်တရနေ့ဟာဆိုရင်အသက်ကြီးကြပြီဖြစ်တဲ့ဒုတိယကမ္ဘာစစ်အတွင်းကစစ်ပြန်ကြီးတွေအတွက်အမှတ်တရဖြစ်စေတယ်လို့ဒီစစ်ပွဲနဲ့တိုက်ရိုက်ဖြစ်စေတိုးပိုက်ပြီးတော့ဖြစ်စေပတ်သက်နေသူအားလုံးအတွက်လည်းအမြဲတမ်းအဓိပ္ပာယ်ရှိတဲ့နေ့ဖြစ်တယ်ဆိုတာကို VOA သတင်းတောက်မာရီယမ်မိုဒီလဲဦးသတင်းပေးပို့ထားတာကိုကိုညံဝဲအောင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အထိမ်းအမှတ်အောက်မေ့ဝယ်နေရာကိုနေ့စဉ်လူတွေရာနဲ့ချီလာရောက်လို့ရှိပါတယ်စစ်အတွင်းကြာဆုံးခဲ့တဲ့မိသားစုတွေမိတ်ဆွေတွေကိုဂုဏ်ပြုရင်းဒီကြောက်တိုင်တွေမှာအခုလိုအမှတ်တရအောက်မေ့ဝယ်ဖြစ်လာကြတာလည်းဖြစ်ပါတယ်အဲ့ဒီထဲမှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့စစ်ပြန်ကြီးစီဝင်းဂျွန်ဆန်လည်းပါဝင်ပါတယ်သူအသက်19နှစ်အရွယ်ပြင်သစ်မှာပါဝင်ခဲ့တဲ့တိုက်ပွဲကြမှာလက်တစ်ဖက်ဆုံးရှုံးခဲ့ရသူပ
ါ We're fighting in the village of Oberhofen.
Starsburg မြို့နောက်ဘက်မိုင်နဆယ်လောက်မှာရှိတဲ့ Oberhofen ဆိုတဲ့ရွာလေးကိုသိမ်းဖို့တတိယအကြိမ်တိုက်ပွဲဖြစ်ခဲ့တာပေါ့ဗျာ။ဂျာမန်တွေကိုရွာစွန်မောင်းထုတ်နေတဲ့အချိန်ကျွန်တော်တငယ်ချင်း Gary ကတင်ကားတန်ကြားတယ်ဆိုပြီးအမြောက်တဲ့ပြစ်တဲ့အချိန်ကျွန်တော်တို့လည်းပြစ်ခံခဲ့ရပါတယ်။အဲ့ဒီမှာဒဏ်ရာရခဲ့တာပါ။
အသက်92နှစ်အရွယ်စစ်ပြန်ကြီး Douglas William ကတော့ Tuskegee လေယာဉ်နဲ့ဥရောပကိုအထူးတိုက်ခတ်ရေးတောင်းဝန်အပေးခံခဲ့ရသူပါ။အခက်အခဲဆုံးကတော့ကြံခဲ့တဲ့မိသားစုကိုထားခဲ့ရတဲ့စိုးရိမ်တော့ကပါလို့သူကဆိုပါတယ
်။ I like what Winston Churchill said. They also served.
Winston Churchill ပြောခဲ့ဦးတဲ့စကားကိုကျွန်တော်ကြိုက်တယ်။နောက်မှထိုင်ပြီးစောင့်ရတဲ့သူတွေလည်းဒီစစ်မှာပါဝင်အမှုထမ်းခဲ့ရတယ်ဆိုတဲ့စကားပါ။မိခင်တွေသားသမီးတွေကျွန်တော်အမေဆိုယူမလောက်ပါပဲ။ကျွန်မသားဘယ်မှာလဲဆိုပြီးတစ်ချိန်လုံးမေးနေခဲ့တာ
။စစ်ပြန်စစ်မှုရန်တွေနဲ့လူတွေအများစုအတွက် 1944 ခုဇွန်လ6ရက် D-Day ဟာပေရောမှာမမေ့နိုင်စရာအဖြစ်အပျက်တစ်ခုပါ။နော်မန်ဒီကမ်းခြေကိုမဟာမိတ်တွေကမ်းတက်တိုက်ပွဲဆင်နွှဲပြီးပြင်သစ်ကိုနာဇီတွေလက်အောက်ကလွတ်မြောက်စေခဲ့တာဟာဒုတိယကမ္ဘာစစ်ရဲ့စစ်သမိုင်းကိုပြောင်းလဲစေခဲ့တယ်လို့ဂျာမန်နီစစ်ရှုံးမှုအစာပြိုးခဲ့စေတာလည်းဖြစ်ပါတယ်။ခရစ်စတိုဘာယန်ဟာဒီစစ်သမိုင်းနဲ့ဒီဒေးကမ်းတက်တိုက်ပွဲအကြောင်းစာအုပ်ရေးနေသူပ
ါ။စစ်စင်ရေးတွေကသမိုင်းမှာအရေးကြီးဆုံးစစ်စင်ရေးလို့ပြောရမှာပါ။အကြီးမားဆုံးကမ်းခြေတိုက်ပွဲစီရေးအမြင်စီရေးကြောင့်ကျင်မှုနဲ့ခိုင်မမှုဆွဲအကြီးအကျယ်တုံးခဲ့တဲ့စစ်စင်ရေးကြီးပါ
ဒီတိုက်ပွဲကအရေးကြီးတဲ့အလှည့်ပြောင်းဖြစ်စေခဲ့ပါတယ
် ever undertaken that it took a
ပထမချိန်တိုင်းအနေနဲ့ဥရောပကိုမဟာမိတ်တွေပြန်ပြီးခြေချနိုင်အောင်ဒီတိုက်ပွဲကအောင်မြင်မှုပေးခဲ့တာပါဂျမန်ရဲ့အခိုင်အမာခြေကိုစခန်းတွေကျပြီးတော့နလန်ပြန်မထူနိုင်တော့တဲ့အနေထားရောက်သွားခဲ့တာ
ပါပြင်သစ်တန်ယုံကစစ်တမ်းမှုဘုံမှုချုပ်ဘရူနိုကေတူကိုရီကအခုအသက်64နှစ်အရွယ်ရှိပြီဖြစ်တဲ့သူဖခင်ဟာဒီဒေးကမ်းတက်တိုက်ပွဲမှာပါဝင်ခဲ့တဲ့အကြောင်းပြောပါတယ်သူရုံးငန်းမှာဒီဒီအမှတ်တရပုံတစ်ခုချိတ်ဆွဲထားပါတယ်
My dad really explained me so many times is the importance of
ဘုံနဲ့မှာ ဥမာ ကန်းကြီးကို တွေ့ ရ ပါလိမ့် မယ် အလံက နှစ်ခု ပြင်သစ်နဲ့ အမေရိကန် အလံ မှာ လူတွေ 3000 လောက်က တန်းစီ ဘယ်တော့ မှ မမေ့ ဘူး ဆိုတဲ့ စာကို ဖန်တီး ထား တာ ပါ အဲ့ဒီ စာရင် ထိပ် မှာ ကြာဆုံးခဲ့သူတွေ ရဲ့ covid စစ်တင်ကြမ်း လည်း ရှိ ပါတယ်
ဒီ ကန်းတက် တိုက်ပွဲ ကြီး အောင်မြင် ဖို့ အတွက် လူတွေ အများပြား ပေးဆက် တိုက်ပွဲ ဝင် ခဲ့ တာ ပါ ဒီ စွန်စား ပေးဆက် မှု ကြောင့် ပဲ 1945 မှာ ဂျာမန် နာဇီ တွေ လက် နက် ချ ခဲ့ တာ ဖြစ် ပါတယ် ခင်ဗျာ
ကို ညံ ဝဲ အောင် ဖြစ် ပါတယ် ခင်ဗျာ အခုတော့ မြန်မာ နိုင်ငံ အကြောင်း သတင်း တွေ ကို ဆက် ပါမယ် မြန်မာ နိုင်ငံ မှာ စစ်မှန် တဲ့ အပြစ်ခ ရစရေး ရ ဖို့ ဆိုရင် နိုင်ငံ ရေး ဆွေးနွေး ပွဲ တွေ လှုပ် ဆောင် မှသာ ဖြစ် လိမ့် မယ် လို့ ကချင် Democratic Party ဥက္ကဋ္ဌ ဖြစ် တဲ့ ဦး ကွမ် ဂရောင် အောင် ခန့်က ပြော ဆို လိုက် ပါတယ် နိုင်ငံ ရေး ဆွေးနွေး မှု တွေ လှုပ် ဆောင် မယ် ဆိုရင် လည်း လက်ရှိ ဖြစ် ပေါ် နေ တဲ့ တိုက်ပွဲ တွေ ကို ရှင်း ချ ဖို့ လိုအပ် ပြီး တော့ နှစ်ဖက် ယုံကြည် မှု တိစောက် ဖို့ လိုအပ် တယ် လို့ VOA မြန်မာ ပိုင်း ဌာန မှာ ပြုလုပ် တဲ့ တီးခြား တွေ့ ဆုံ မေးမြန်း ခန်း အတွင် သူက အဲ့လို ပြော လိုက် တာ ဖြစ် ပါတယ် အပြည့် စုံ ကို တွေ့ ဆုံ မေးမြန်း ထား တဲ့ ကို ဇော် ဝင်း လှိုင် က တင်ပြ ထား တာ ဖြစ် ပါတယ်
ဟုတ်ကဲ့ ပါ အမေရိကန် နိုင်ငံ မှာ ရှိ နေ ကြ တဲ့ ကချင် တိုင်း သား မိသားစု တွေ မြန်မာ အရေး ထောက် ခံ သူ တွေ နဲ့ တွေ့ ဆုံ ဆွေး နွေး ဖို့ Washington DC မြို့ ကို ရောက် နေ တဲ့ Ugam Ground on Cam က VOA မြန်မာ ဌာန ကို ရောက် ရှိ စဉ် မြမအစိုးရနဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတဲ့အကြားလက်ရှိပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်တွေကိုပြောပြခဲ့တာဖြစ်ပါတယ
်ကျွန်တော်ကချင်ပြည်မှာရှိတဲ့လစ်လတ်နေတဲ့နေရာအလုံးကျွန်တော်ဝင်ရောက်ဖို့အစီအစဉ်ရှိပါတယ်အထူးသဖြင့်ဝိုင်းမော်ဖကမိုးကောင်းပမော်ဒီဒေသ၄ခုမှာရှိပါတယ်အဲတကယ်လို့များကျွန်တော်ကိုအဲစံဘရာဘုံနဲ့အကြံရပါခွင့်ပြုမယ်ဆိုတာအကုန်လုံး6နေရပေါ့ကျွန်တော်ဒီဟာဝင်ဖို့အစီအစဉ်လုပ်ထားပါတယ
်နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်မယ်ဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေ short ချဖြစ်ဖို့လိုအပ်မယ်ဆိုတာကိုလည်းဥကမ်ဂရောင်းအောင်ခမ်းကထောက်ပြပြောဆိုပါတယ
် and တကယ်ဆိုရင်တော့ဒီနိုင်ငံရေးဆွေးနွေးမှုလုပ်မယ် ceasefire လုပ်မယ်ဆိုရင်တော့အဲဒီတိုက်ပွဲတွေတော့ short ရမယ်အဓိကတော့ဒီလက်ရှိစစ်အစိုးရဒီလက်ရှိစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်ဒါမှလည်းဒီဘက်ကလက်နက်ကန်အဖွဲ့အစည်းတွေကလည်းဒီဟာကိုလိုလိုလားလားနဲ့ဖြစ်လာမယ်အတိအကတော့ယုံကြည်မှုရှိလာမယ်ဒါမဟုတ်ဘူးဆိုရင်လက်နက်ကန်တွေရောလက်နက်ရှိနေတဲ့စစ်တပ်ကလည်းတွားနေဆိုပစ်ခတ်ကြမယ်ဒါကြောင့်အတိအကတော့ရှေ့တန်းမှာခွာပြီးမှဆုတ်တင်တယ်လို့ကျွန်တော်မြင်ပါတယ်အတိအကတော့ဒီစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်အခုဖြစ်နေတဲ့အခြေအနေမျိုးကတနိုင်ဘက်ပဲဖြစ်ဖြစ်first brigade ပဲဖြစ်ဖြစ်ရာဝတီအရှိပဲဖြစ်ဖြစ်အကုန်လုံးထိုးစစ်နဲ့အနီးဆက်ဆုံးဖြစ်နေတယ်ဒါကြောင့်လည်းဒီဟာကိုဒီဟာမျိုးစစ်တပ်တွေကတိုးချိနေတယ်ဆိုရင်ယုံကြည်မှုတိဆောက်ဖို့ခက်လိမ့်မယ်ဒါကြောင့်ဒီဟာတွေအပတ်လည်းပါလိမ့်မယ်အဲ ceasefire လုပ်ဖို့ကြံ့ကြတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကြံ့ကြတယ်ဆိုတော့ဒီအဲ့ဒီအပတ်လည်းပါလိမ့်မယ်
ဒါပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရညဉ့်ဉာဏ်ရေးဖော်ဆောင်ရေးအဖွဲ့တို့အကြားလက်ရှိလှုပ်ဆောင်နေတဲ့ညဉ့်ဉာဏ်ရေးဆွေးနွေးမှုတွေဟာနှစ်တည်းနဲ့ချီကျလာပြီးဖြစ်ပေမဲ့လည်းတိကျခိုင်မာတဲ့သဘောတူညီမှုတစုံတရာမရနိုင်သေးပဲဖြစ်နေတာပါ။ဒါဟာနှစ်ဖက်တင်ပြလာတဲ့တောင်းဆိုမှုတွေအပေါ်ညှိနှိုင်းမှုတွေပြုလုပ်နေစေဖြစ်တဲ့အတွဲလို့သူ့အနေနဲ့ယူဆကြောင်းဥကမ်ဂရောင်းအောင်ခမ်းကပြောပါတယ
်။ဒီမှာအဲသူတို့သဘောတူညီမှုနှစ်ဖက်ကနေညှိနှိုင်းနေတဲ့အခြေအနေမျိုးတွေ့မြင်နေရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနှစ်ဖက်ကနေတောင်းဆိုနေတဲ့အချက်လက်တွေကဒီနှစ်ဖက်စလုံးအဲသဘောတူညီမှုမရသေးဘူး။ဒါကြောင့်နှစ်ဖက်စလုံးသဘောတူညီမှုရတဲ့အချိန်မှမှငြိမ်းချမ်းရေးကဆွေးနွေးမှုဖြစ်လာမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ကချင်ပြည်နယ်ဟာတရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်တဲ့အပြင်တရုတ်အစိုးရကလည်းမြစ်ဆုံဆဲစီမံကိန်းနဲ့တခြားရေအားလျှပ်စစ်ဆဲတွေကချင်ပြည်နယ်အတွင်းတည်ဆောက်နေတာအပါအဝင်စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေအများအပြားပြုလုပ်ထားတဲ့အတွက်တရုတ်အစိုးရရဲ့အကျိုးစီးပွားတွေအများအပြားရှိနေတာကြောင့်ကချင်ပြည်နယ်နဲ့တရုတ်အစိုးရဟာပထဝီအနေအထားအရာရောစီးပွားရေးအရာပါဘလို့မှကင်းကွာလို့မရနိုင်တဲ့ကိစ္စပါ။ဒါကြောင့်လဲတိုင်းဒေသအဖွဲ့အစည်းတွေနဲ့မြန်မာအစိုးရအကြားလက်ရှိလှုပ်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေကိုတရုတ်အစိုးရအနေနဲ့တတ်နိုင်သလောက်ကူညီဆောင်ရွက်ပေးသွားမယ်အကြောင်းမကြသေးခင်ကပြောဆိုလိုက်တဲ့အပေါ်သူတို့အနေနဲ့ကြိုဆိုပေမဲ့တရုတ်အစိုးရဘက်ကရိုးသားမှုရှိဖို့တော့လိုအပ်တယ်လို့ဥကမ်ဂရောင်းအောင်ခမ်းကပြောပါတယ်
အဲတကယ်လို့အများလုံတော့အဲကျွန်တော်လည်းကြိုးဆိုရမှာပေါ့အဓိကတော့သူ့ရဲ့အကျိုးအမြတ်ပေါ်မှာမူတည်လိုက်မယ်သူအကျိုးမရှိဘူးဆိုတော့လှုပ်လိုက်မယ်မဟုတ်ဘူးအဓိကတော့သူအဲစိတ်ထားမှန်မှန်နဲ့အိမ်နီးနှချင်းပြပြနဲ့သူကလှုပ်တင်တယ်အဲပါဝင်တယ်ဆိုတော့ကောင်းပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အဓိကတော့စိတ်ထားမှန်ရမှာပေါ့
ဥကမ်ဂရောင်းအောင်ခမ်းဦးဆောင်တဲ့ကချင်ဒီမိုကရက်တစ်ပါတီအနေနဲ့2015ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေသလိုအခုနှစ်အတွင်းကျင်းပမဲ့ ကြပြယူကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ KNA နဲ့မြန်မာအစိုးရညဉ့်ညံ့ရေးဖော်ဆောင်ရေးအဖွဲ့တို့အကြားညဉ့်ညံ့ရေးဆွေးနွေးပွဲတွေပြုလုပ်နေတဲ့ဆိုပေမဲ့လည်းတရားဝင်အပြစ်ခတ်ရစဲရေးသဘောတူညီချက်ရရှိထားခြင်းမရှိသလိုမကြသေးခင်ကာလတွေအထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ထောင်နဲ့ချီတဲ့ဒုက္ခတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်ခင်ဗျာ
။ကုစားဝင်နိုင်ပါခင်ဗျာ။ကချင်တိုင်းဒေသအရေးပြီးတော့ကရင်တိုင်းဒေသတွေရဲ့အကြောင်းကိုဆက်ပါမယ်။ပြည်ထောင်စုလွှတ်တော်နိုင်ငံတော်အစိုးရတပ်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်နေပြည်တော်ကိုရောက်ရှိနေတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့ကတော့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရှိမန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာပြည်ထောင်စုလွှတ်တော်နိုင်ကနဲ့ KNU ခေါင်းဆောင်တွေပထမဦးဆုံးတွေ့ဆုံတာဖြစ်ပြီးတော့ညီညာရေးတိစောက်မှုဖြစ်စဉ်မှာလွှတ်တော်ရဲ့ပံ့ပိုးကူညီမှုရရှိနိုင်ဖို့အတွက်တွားရောက်ခဲ့တာဖြစ်တယ်လို့ KNU ဘက်ကနေပြီးတော့သတင်းထုတ်ပြန်ပါတယ်။အဲ့ဒီသတင်းကို VOA သတင်းတောက်ဖြစ်တဲ့ကိုမိုးစော်ကရန်ကုန်မြို့ကနေအခုလိုတင်ပြထားပါရခင်ဗျာ
ဟုတ်ကဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေးဖုံးတဲ့အဖွဲ့ဟာဒီကနေ့မနက်9:00နာရီမှာပြည်တော်စုလွှတ်တော်နာရဲကသူရောဥွှေမန်းနဲ့လွှတ်တော်ဧဆောင်ခမ်းမမှာတွဲဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီတွဲဆောင်ပွဲဟာ KNU ဥက္ကဋ္ဌနဲ့ပြည်တော်စုလွှတ်တော်နာရဲကတို့ပထမဆုံးတွဲဆောင်တာဖြစ်ပြီးအခုလိုတွဲဆောင်ရတဲ့ရည်ရွယ်ချက်ကို KNU ဗဟုအလုံးမှုဆောင်ကော်မတီဝင်ဘရိုမန်းငိမ့်မောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကဒီနေပြည်တော်မှာဗျာသမိုင်းနဲ့ဆိုလို့ရှိရင်၅ကြိမ်လောက်တွေ့ပြီးဒီကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်ရာရှိကြီးတို့လည်း၄ကြိမ်လောက်တွေ့ပြီးဒီကျမသွတ်တော်နယ်ကဤသို့ကျွန်တော်တခါမှဒီလိုတွားရောက်တွေ့ဆုံခြင်းမရှိတဲ့အတွက်ကျွန်တော်တို့အခုဘတော်ဆီစီရတော့တွားရောက်ပြီးတော့ဂေါ်ရဝပြုနှုတ်ဆက်တာလည်းဖြစ်တယ်နောက်ပြီးတော့ဒီနေရာကြီးတည်ဆောက်မှုဖြစ်စဉ်မှာသွတ်တော်ပဲအပိုင်းကနိုင်ကဤတို့ပဲအပိုင်းကနေပြီးတော့သူတို့ရဲ့ပတ်မောကူညီမှုပူးပေါင်းဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့
ဒီတွေ့ဆုံဆွေးနွေးပွဲဟာတနာဟီကျော်ကြာမြင့်ပြီးနှစ်ဖက်ဆွေးနွေးတဲ့အကြောင်းအရာတွေကိုအခုလိုဆက်ပြောပါတယ
်။ကျွန်တော်ဆင်မန်းဘက်ကတော့ကျွန်တော်ဒီအင်ဂျင်ပစ်စင်မှာလွတ်တော်ပဲအပိုင်းကလိုအပ်တဲ့ဥတွေပြုမှုဆိုင်ရာဒီပြုမှုဆိုင်ရာတွေနောက်ပြီးတော့နိုင်ငံရေးဒီပူပေါင်းဆောင်ရွက်မှုဆိုင်ရာတွေဆိုပြောကြပါတယ်ခင်ဗျာ။ကျွန်တော်တို့ကတော့ကျွန်တော်တို့ညဉ့်ညံ့ရေးဒီဆောက်ရခြင်းနဲ့ကျွန်တော်တို့ကင်မြူစာတွေရဲ့ပွားပြည့်စုံလဲနဲ့ကင်မိတ်ဆက်ပြီးတင်ပြခဲ့ကျွန်တော်ညဉ့်ညံ့ရေးကိုလိုလိုအပ်တဲ့အကြောင်းကိုကျွန်တော်တို့အုတ်တိုင်းနဲ့ဒီကသူ့ရဲ့အပေါ်ဝင်ကရှင်းလင်းတင်ပြပါရခင်ဗျာ
ဗုဒ္ဓဟူးနေ့ကတော့ KNU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်တမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ကိုတီးခြားစီတွေ့ဆုံပြီးတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးနဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ပြည်တော်စုလွှတ်တော်နိုင်ငံတော်အစိုးရတပ်မတော်ခေါင်းဆောင်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ရတာနဲ့ပတ်သက်ပြီး KNU အဖွဲ့အနေနဲ့အားရကျေနပ်မိကြောင်းလည်းဘရိုမန်းချင်းမောင်ကပြောပါတယ
်အားရကျေနပ်မှုရှိပါတယ်ခင်ဗျာဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့သမိုင်းနဲ့ရောကာကွယ်ရေးဦးစီးချုပ်နဲ့သူ့ရဲ့တပ်မတော်ရာရှိကြီးများနဲ့ရောအခုလွှတ်တော်နိုင်ငံကြီးနဲ့သူ့ရဲ့လွှတ်တော်အဖွဲ့ဝင်ခေါင်းဆောင်များနဲ့ရောကျွန်တော်တို့တွေ့တဲ့နေရာမှာကျွန်တော်တို့ရင်းနှီးပွင့်လင်းမှုနဲ့ယုံကြည်မှုကိုကျွန်တော်တို့တွန်းမြင်ပြီးတော့ဆောင်ရွက်ခဲ့တယ်ဒီဦးနဲ့ဒီတစ်ဖက်နဲ့တစ်ဖက်ဒီနေ့ပေါ်လဲဆိုတော့ကျွန်တော်တို့အပြန်အလှန်လာလို့လာပေါ်လာဆွေးနွေးနိုင်ခဲ့တဲ့အတွက်ကျွန်တော်ဒီကောင်အမှအားရကျေနပ်မှုရှိပါတယ်ခင်ဗျာအခုကျွန်တော်တို့ဒီပြင်းတဲ့ဒီပြင်းလဲကျွန်တော်တို့ရင်းနှီးမှုကပို့ပြီးတော့တွန်းမြင်လာတယ်လို့ကျွန်တော်တို့လို့သုံးသပ်ခံစားမိပါတယ်ခင်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာပြည်တော်စုလွှတ်တော်ဥက္ကဋ္ဌနဲ့အတူပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒူဥက္ကဋ္ဌတွေဖြစ်တဲ့ဦးအောင်မင်းဦးသိန်းစောအပါအဝင်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်နဲ့လွှတ်တော်ကိုယ်စားလှယ်တချို့လည်းပါဝင်တက်ရောက်ခဲ့ကြပါတယ်
။ဒါကတော့ပြည်တော်စုလွှတ်တော်အစိုးရတပ်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့နေပြည်တော်ကိုရောက်ရှိနေတဲ့ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌနဲ့ကိုယ်စားလှယ်ရဲ့အဖွဲ့အကြောင်းသတင်းပေးပို့ချက်ကိုကိုမိုးစောတင်ပြသွားတာဖြစ်ပါရခင်ဗျာ။ VOA American အတန်ရဲ့တောက်ကြံဒီမနေ့ပိုင်းအစီအစဉ်တွေကိုမနေ့9ရက်နေ့ထိအတန်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုအဓိကထားပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့သချင်းတောင်းဆိုတဲ့လိုချင်တယ်ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ